ရွှေနေဆီယာဒုက္ခသည်များဆိုင်ရာကုလအေဂျင်စီရဲ့နှစ်ပတ်လည်ညီလာခံအဖွဲ့မိန့်ခွန်းမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကနိုင်ငံအနှံ့ဒုက္ခသည်တွေအခြေအနေကိုပြောဆိုရာမှာမြန်မာနိုင်ငံတွင်တိုက်ပွဲတွေကြောင့်တိတ်နေချီတဲ့အရက်သားတွေအိုးအိမ်ဆွန့်ခွာထွက်ပြေးကြရတာကိုလည်းထည့်သွင်းပြောဆိုသွားပါတယ်ပြည်ပခါတွေလူခွင့်ရချိုးဖောက်မှုတွေဥဒုရာသီဖောက်ပြန်မှုစင်းရဲမွဲတင်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးချတဲ့အရေးအတွက်များလာတာနဲ့အမျှအခုအညီအထောက်ပံ့ရရှိရေးအကျက်တဲကြီးမားလာတယ်လို့လဲဒုက္ခသည်များဆန်ရကုလမဟာမင်းကြီးကသတိပေးလိုက်ပါတယ်အဓိကအဖြစ်ပြည်ပခါတွေကြောင့်နေရဆွန့်ခွာထွက်ပြေးမှုဟာအရေးအတွက်တန်130ထိရှိလာပြီးဆဲစုနှစ်တွေအတွက်အများဆုံးဖြစ်တယ်လို့ဒုက္ခသည်များဆန်ရကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်နေ့စဉ်လုံနေတဲ့ညီလာခံဆက်ဆာခြင်းမှာပဲညီလာခံကိုယ်စားလှယ်တွေဟာအာဖဂန်ငလျင်နဲ့အစ္စရေးပြည်ပခါမှာထိခိုက်သေးဆုံးသူတွေအတွက်တမိနစ်ငြိမ်သက်ပြီးဆုတောင်းဂုဏ်ပြုခဲ့ကြပါတယ်။အစ္စရေးရဲသားတွေကိုဟမတ်စ်ကတိုက်ခိုက်မှုတွေကြောင့်သူ့အနေနဲ့တုံ့လောက်ခဲ့ရပြီးဒီတင်းမာမှုကြောင့်ဒေသတွင်းမတည်မငြိမ်ဖြစ်ပြီးအစ္စရေးရောပါလက်စတိုင်းရဲသားတွေအတွက်နစ်နာခံစားမှုပိုဖြစ်လာစေမယ်လို့လဲကုလမဟာမင်းကြီးကသတိပေးပါတယ်ရှင်။